ဟုတ်ကဲ့ဥက္ကိုခမကြားပြရွေးကောက်ပွဲကျင်းပမယ်ရဲ့နဲ့ပတ်သက်ပြီးဥက္ကိုကို Facebook မှာရေးတယ်လို့ကျွန်တော်ကြားပါတယ်အဲ့ဒါဘယ်တော့လဲခမ
ဟုတ်ကဲ့ပါခင်ဗျာဒီနေ့ကျွန်တော်တို့ Facebook မှာကျွန်တော်တို့ရဲ့သတင်းပေါ်မှာတင်ထားပါတယ်ကျွန်တော်တီးတော့ကတော့ဒီ April 10ရက်နေ့မှာကြားပြရွေးကောက်ပွဲပြုလုပ်မယ်လို့ကျွန်တော်တို့ဒီကော်မတီနဲ့နေဆက်တဲ့သတင်းရကွက်တစ်ခုကနေပြီးတော့သိပါတယ်အဲ့ဒါကိုကိုးကားပြီးတော့ကျွန်တော်ဒါ Facebook မှာအများဆုံးသိအောင်လို့ကျွန်တော်သတင်းတင်ပေးလိုက်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဥက္ကိုအဲ့တော့အခုလာမယ့်ဒီ April 10ရက်နေ့မှာကြားပြရွေးကောက်ပွဲကျင်းပမယ်ဆိုတော့မဲဆန္ဒနဲ့ဘယ်နဲ့နဲ့အကိုတလဲနေရဘယ်နဲ့နေရလောက်လစ်လန့်နေတယ်ခင်ဗျာ
ဟုတ်ကဲ့တရားဝင်ထုတ်ပြန်ချက်ကိုတော့ကျွန်တော်မသိပါဘူးခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့တီးတလောက်စုဆောင်ပြီးတော့ကတော့ကျွန်တော်ဒီလွတ်တော်တွေအားလုံးတွေကိုကျွန်တော်တို့စုစုပေါင်း48ချီပေါ့နော်28နေရာလေးလက်နေရာကိုကျွန်တော်သိရပါတယ်သို့တော့အခုတိတ်မကြသေးခင်ကကျွန်တော်ခီးတော်ရတဲ့အခါမှာလည်းအရင်တော့ကျွန်တော်တို့အကြောင်းကြောင့်လုံလုံရေးရရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေရှိပါတယ်ဥပမာပြောဝါဒေတာလိုမျိုးတွေပြရမျိုးအဲ့ဒီဒေတာတချို့မှာလည်းအချိန်နေပေးရွေးကောက်ပွဲဗိုင်းလက်ချင်နေနဲ့လုပ်မယ်ဆိုတော့ကျွန်တော်တင်တာကတော့ဒီကြားရရွေးကောက်ပွဲမှာ48နေရာထက်လောက်နေမယ့်နေရာရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကြားတဲ့သတင်းတွေအရဆို56နေရာလောက်ရှိပြီးအဲ့ဒီနေရာတွေအားလုံးလို့လို့မှာဒေါအောင်စားစုကြည်ဦးဆောင်တဲ့အမျိုးသားဒီပိုစီအဖွဲ့ချုပ်ကလည်းပါဝင်ရှင်းပြမယ်လို့သတင်းတွေကြားရခင်ဗျာ။ဥက္ကူရောအဲ့ဒီကိစ္စများတခုခုကြားပါသေးလားခင်ဗျာ
။ဟုတ်ကဲ့ဒေါအောင်စားစုကြည်တို့ဒီအမျိုးသားဒီပိုစီအဖွဲ့ချုပ်ကတော့ကျွန်တော်တို့တည်ရတဲ့28နေရာလုံးပြန်မယ်လို့ပြောပါတယ်အဲ့တော့ဒီချက်တိုးမဲ့နေရာတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်တိုးမဲ့မှု56ဆိုတာကဒါခံမှန်းပြောဆိုနေတာပေါ့လေအဲ့တော့ဒီချက်တိုးလာတဲ့အနေအထားမှာ LED တွေနဲ့ထပ်ပြီးပြန်မပြန်တော့မသိဘူးကျွန်တော်တို့ကတော့အရင် information ရတော့အရင်ရတဲ့28နေရာလုံးတော့သူတို့ပြန်မယ်ဆိုတာတော့သိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီရွေးကောက်ပွဲကော်မရှင်ကဒီမကြာသေးခင်ရက်ပိုင်းကဒေါအောင်စန်းစုကြည်ဦးဆောင်တဲ့ NND အဖွဲ့သွားရောက်ပြီးမှတ်ပုံတင်တဲ့ကာလမှာအဒီရွေးကောက်ပွဲကိုမျှတတန်ရှင်းတဲ့ရွေးကောက်ဖြစ်အောင်ကြိုးပမ်းမယ်လို့ခရီးစကားပြောလိုက်တာတွေရှိတယ်လို့ကျွန်တော်တို့ကြားရပါတယ်အခုအဲ့တော့ဒီရွေးကောက်ပွဲမှာတန်ရှင်းမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ပြင်ဆင်မှုတွေဘာတွေများရှိတယ်ကြားပါတယ်လေခင်ဗျာ
ဒါကော်မရှင်ကပြောတာတော့ရှိပါတယ်အခုလောလောဆယ်တော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပေါ့ဒီလိုမျိုး free and fair ဖြစ်အောင်ပူကောင်းအောင်လုပ်မယ်ဆိုရင်အခင်းကြီးကတော့ကျွန်တော်တို့စောင့်ရအောင်ပဲနေတာရှိပါတယ်ခုနကကျွန်တော်ခုနပြောတဲ့ကြားရွေးကောက်ပွဲတစ်ခုအတိအကျကြေညာပြီးတဲ့အချိန်ပေါ့လေအဲ့ဒီနောက်ပိုင်းမှာသူတို့ဘယ်လိုလှုပ်လာမလဲအဲ့ဒါကိုတော့ကျွန်တော်ကြည့်ရပါမယ်လောလောဆယ်တော့ဒီတရားဝင်ကြီးနဲ့မလာသေးတဲ့အတွက်ကြောင့်ဟိုကျွန်တော်တို့ကဒီအားနဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်မှုအပိုင်းတော့ကျွန်တော်တို့မတွေ့ရသေးပါဘူ
းဒီလာမယ့်ရွေးကောက်ပွဲဒီ April 10ရက်နေ့ကျင်းပမယ်ဆိုတဲ့သတင်းကဘယ်လောက်လောက်ခိုင်လုံပါသလဲခင်ဗျာ
ကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီဆက်ဆက်တဲ့နေပြည်တော်ကနေပြီးတော့အဲကျွန်တော်တို့သိတဲ့ဟာဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ကတော့ဒါတေချာတော့ information တခုလို့တော့ပြောနိုင်ပါတယ်တိတ်မကြမီနိုင်ပိုင်းတွေဒါမှမဟုတ်လေဒီတည့်ရဲ့အတွင်းတော့တွင်နေပဲကျွန်တော်ထင်တယ်တရားဝင်သူတွေတို့ပြန်ကြည့်ကြည့်ထုတ်ပြလာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့လာမယ့်ရွေးကောက်ပွဲကတကယ်တန်ရှင်းမြတ်တဲ့ရွေးကောက်ပွဲတခုဖြစ်လာမယ်လို့ရောထင်သလားခင်ဗျာ
ကျွန်တော်အနေနဲ့ကတော့လေအခုဒီရွေးကောက်ပွဲကိုကျွန်တော်တို့နိုင်ရှိကြည့်တဲ့အခါမှာအရင်ရွေးကောက်ပွဲတော့ကကျွန်တော်တို့ဒီတက်မလို့ဆိုးရလက်ထက်မှာလုပ်ခဲ့တဲ့ရွေးကောက်ပွဲဖြစ်တယ်အခုကတော့ကျွန်တော်တို့ဒါရွေးကောက်တင်ပြောင်းခံရတဲ့အစိုးရအဖွဲ့နဲ့အဲ့တော့ကျွန်တော်တို့ဒီအုပ်ချုပ်မှုပုံစံပြောင်းလဲသွားတယ်ခင်ဗျအဲ့ဒီမှာလုံးလုံးတည်းရေကောက်ပွဲဖြစ်တဲ့ကြောင့်ပြောင်းလဲမှုတစ်ခုကတော့စနစ်တစ်ခုကတော့ပြောင်းလဲသွားတယ်နံပါတ်1ချက်နံပါတ်2ကတော့ကိုရေးကြည့်တာကတော့အောင်ဆန်းစုကြည်နဲ့ NLD ကဝင်ရောက်ရှင်းပြလာမယ်ဆိုတဲ့အချက်နံပါတ်3ကအဲ့လိုမျိုးရှင်းပြလာမယ်ဆိုတဲ့ကြောင့်ဒီအပေါ်မှာအားလုံးကအာရုံစူးစိုက်နေပြီးတော့ free and fair ပုံပြဖို့ကိုကျွန်တော်တို့သွားပေးနေတဲ့အချက်နံပါတ်4ကတော့ကျွန်တော်ကရေကောက်ပွဲကော်မရှင်ဒီကအဖွဲ့ဝင်ပုဂ္ဂိုလ်တွေကဒါပို့ပြီးလွတ်လပ်တဲ့ဒီဘက်ဝင်ပြအောင်လုပ်ပါမယ်။အဲနောက်တော့ကျွန်တော်တို့ဒီ student message နဲ့ပတ်သက်ပြီးတော့လည်းပို့ပြီးကောင်းမွန်အောင်လုပ်ပါမယ်လို့အာမခံထားတဲ့အချက်ပေါ်လေ။အဲ့လိုအချက်တွေကိုကျွန်တော်တို့အားလုံးကိုဆက်ဆက်တွေးခြင်းအဖြစ်တော့ပြီးခဲ့တဲ့ကျွန်တော်တို့ရွေးကောက်ပွဲထက်တော့ကျွန်တော်တို့အများကြီးကောင်းမွန်တဲ့အနေထားရှိလာလိမ့်မယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ဦးကိုကိုကျေးဇူးအများကြီးတင်ပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျေးဇူးတင်ပါတယ်ကျွန်တော်လည်း